မြန်မာနိုင်ငံရဲ့စာမျက်ဇင်းလောကဟာဆယ်စုနှစ်အတွင်းအခက်ဆုံးအနေထားမှာဖြစ်နေတယ်လို့သတင်းပညာရပ်ကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဗဏ္ဍာရေးအချက်အလက်ကအစစစ်တပ်ကသတင်းသမားတွေကိုတရားစွဲဆိုနေတာတွေအစုံစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေကြရတာပါ။လူလူကြားသတင်းပညာကိုနားလည်သဘောပေါက်စေဖို့ကျောင်းသင်ယူညွှန်းလမ်းတွေမှာထည့်သွင်းပေးဖို့လည်းလိုတယ်လို့သတင်းပညာရှင်တွေကတိုက်တွန်းထားပါတယ်။အပြည့်စုံကိုတော့ VOA သတင်းတောက်ကိုဆိုင်ပြည့်သူကပြောပြမှာပါရှင်။
လက်ရှိသတင်းမီဒီယာခန်းကန်ဟာဆယ်စုနှစ်အတွင်းမှာအခက်အခဲဆုံးနေထားကိုရောက်လာပြီးတော့စိန်ခေါ်မှုပေါင်းများစွာနဲ့ရင်ဆိုင်နေရတယ်လို့ရဂုတ်သတင်းစာပညာကျောင်းရဲ့ဒါရိုက်တာဦးရဲနိုင်မိုးကပြောပါတယ
်။ဝေးကြီးရဒီကွက်ထဲမှာအောင်မြင်ချက်ကြည့်ဖို့အခက်အခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်။နောက်တစ်ခါတော့သတင်းစာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးစိန်ခေါ်မှုတွေအများကြီးရင်ဆိုင်နေရတယ်။ကျမတို့အပါအဝင်ဖွယ်စည်းကြည့်ပြီးတော့ပုဂ္ဂိုလ်တွေပေါ်သတင်းမီဒီယာတွေပေါ်မှာတရားစစ်ဆေးမှုတွေနဲ့တက်ခံမှုတွေရှိနေတယ်။
2014ကနေဒီကနေ့ထိ9နှစ်တာကာလအတွင်းမှာပုံနှိပ်တော့ဝင်ရတဲ့သူ4,300ကျော်စာရင်းကိုပြန်ကြားရေးဝင်ကြီးဌာနကထုတ်ပြန်ထားပါတယ်။ဈေးကွက်မှာရေရှည်ရည်တည်နိုင်မှုအတွက်ငွေကြေးကိုအဓိကထားရတဲ့အခါကိုယ့်ရဲ့မီဒီယာအကြီးသေးပိုင်းကျောက်ပိုင်းတွေမှာအားနည်းမှုတွေရှိလာတယ်လို့သတင်းမီဒီယာကောင်စီတွဲဖက်အတွင်းရင်းမှုဦးမြင့်ကျော်ကအခုလိုဗီဒီယိုပြောပါတယ
်။မီဒီယာရဲ့ရည်တည်ရေးပိုင်းပေါ့မီဒီယာကဟိုကြီးကြီးချော့ချလာတက်တော့လာတယ်ဒီလိုမီဒီယာကောင်စီရည်တည်နိုင်ရင်အဲ့ဒီမှာတော့အဲ့ဒီအကြောင်းကြောင့်အားနည်းချက်တွေဖြစ်နေနိုင်တယ်။အပေါ်မှာသတင်းတောက်ပြောက်ကသတင်းပုတ်ရီများများထောက်ရရင်အဲ့မှာဟိုအမှားရင်းတွေပြောရဲမှုတွေဟိုအရေးသွေးပြောကြတာ
။သတင်းမီဒီယာပိုင်းကလည်းကိုယ့်ရဲ့သတင်းစာပညာရည်ချင်းတွေမြင်မှာကိုကိုယ့်ရဲ့ချင်းဝက်ပိုင်းဆိုင်ရာစံနှုန်းစံထားတွေကိုလိုက်နာဖို့လိုအပ်တယ်လို့ဒီထက်ပိုပြီးတော့သတိထားသင့်တဲ့အကြောင်းဦးမြင့်ကျော်ကသုံးသပ်ပါတယ်
။နောက်တစ်ခုကတော့မီဒီယာကြီးခံပြီးတော့ဖြစ်ပျက်နေတဲ့ဥပမာငွေကြေးတောင်းတဲ့ကိစ္စတော့ငွေနှစ်တဲ့ကိစ္စတော့အဲ့လိုမျိုးဟာတွေကလည်းဟိုတကယ်တော့ဟိုဟိုတက်ဆိုင်တဲ့ဖွဲ့စည်းတွေကလည်းရှင်းလင်းဖို့လိုတယ်မီဒီယာဘက်ကလည်းဝိုင်းဝန်းပြီးတော့အဲ့ဒါမျိုးတွေဖော်ထုတ်ဖို့လိုတယ်လို့ကျွန်တော်မြင်တယ်မီဒီယာဟိုလူတိုင်းလောက်တာလည်းမဟုတ်ဘူးသို့တော့အများစုလောက်တာလည်းမဟုတ်ဘူးသို့တော့တချို့တော့မီဒီယာတွေနောက်ဒီခံထားတဲ့ဖွဲ့စည်းရှိတယ်အဲ့လိုဟာတွေရှိတယ်အဲ့ဒီဟာတွေကလည်းတက်ရောက်မှုကတော့အားလုံးပေါ်မှာသွားကြရောက်တာမျိုးလိုရှိတယ
်လောက်ကျန်တဲ့တွက်လိုက်တဲ့စတဲ့တဲ့တို့တွေကြောင့်လည်းတက်တနာတွေစင်ခေါ်မှုတွေရှိလာနိုင်တာကြောင့်မီဒီယာပိုင်းကနေလောက်ဆောင်တင်တဲ့အချက်တွေကိုလည်းဦးရဲနိုင်မှာထောက်ပြပါရယ
်ဒီထဲမှာအရေးကြီးတဲ့အချက်ကပြည်သူလူထုကြားထဲမှာပြည်သူလူထုဆိုတာဆိုရှယ်မီဒီယာသုံးနေတာပြည်သူလူထုကြားထဲမှာမီဒီယာတက်မြောက်မှုပေါ့မီဒီယာကိုနားလည်မှုမီဒီယာ literacy ကိုဒီထက်ပိုပြီးတော့ပြန့်ပွားအောင်လုပ်တင်ရလို့ခင်တယ်ကျွန်တော်အမြင်ကတော့ဒီကပညာသတင်းမီဒီယာကိုပြည်သူလူတွေကြွမ်းကျင်ဖို့တဲ့ကျတော့ပညာရေးစနစ်မှာပါဆက်ပြီးတော့စမှတ်တယ်လို့
သတင်းမီဒီယာရည်တည်ရေးနဲ့တရားဥပဒေစိုးမိုးမှုရှိရေးအတွက်ဆိုးရွားဘက်ကလည်းပြန်လည်ဆောင်ရွက်သင့်တယ်လို့ဦးမြင့်ကျော်ကအခုလိုပြောပါတယ်
။အန်စီကံရတော့ချင်းချောက်ကံရအဲ့လိုနေရာလေးစိတ်ဆောက်မျိုးတွေမှာလည်းတကယ်တရားမှန်ကန်တဲ့တရားမျှတတဲ့ဥပဒေဖြစ်ဖို့လိုတယ်။တရားမျှတတဲ့ရေးတော်မျိုးဖြစ်ဖို့လိုတော့အဲ့ဒီအပိုင်းတွေရဲ့လက်တာဆိုတာလုံဆောင်ပေးနိုင်တဲ့ဟာတွေနောက်ပြီးတော့သတင်းမီဒီယာရည်တည်ရေးဆိုရင်တော့ဆိုးရွားကဒီဇုံရဦးကျင်ကြီးတော့ဟိုကုညီတာမျိုးစားတောင်မရှိသေးဘူးအဲ့ဒီအပိုင်းမျိုးမှာလည်းကုညီစားရတာမျိုးကိုသူကဘယ်လိုကုညီနိုင်မလဲဆိုတဲ့အာမျိုးစဉ်းစားဖို့အချိန်တန်ပြီလို့ကျွန်တော်ထင်တယ
်နိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်တို့ကမီဒီယာခန်းကဏ္ဍဖွံ့ဖြိုးတိုးတက်ဖို့အတွက်နေပြည်တော်ရဲ့ကကြားရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာတဝင်းလွာတွေအသီးသီးပြဖို့ခဲ့ကြပြီးမြန်သတင်းမီဒီယာတွေအပေါ်အမျိုးကြီးလင်းမှုဆိုရတဲ့ပြည်သူအကြပွင့်လင်းမြတ်တာမှုပေါင်းကူတကားအဖြစ်ခိုင်မာရည်တည်နိုင်ရေးဘယ်တိုင်းသာတည်အားပေးသွားမလဲဆိုတာကတော့အဆောင်ကြည့်ရအောင်မှဖြစ်တယ်လို့သတင်းပညာရှင်တွေကသုံးသပ်နေကြပါတယ်ခင်ဗျာ